ဒီနေ့သာသနာတော်နဲ့2558ခုကောဇာတိက2356ခုပြောလိုလာသစနေရ2015ခုတလပိုင်းတရကျာလာပရိနိဒန္တခေအခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့လိုင်မြို့နယ်အုံကျင်းလာ
မ
ာရာ73ရက်ကွယ်ဘဝမေလာအင်းနံပါတ်7နော်
လေက
အဲ့ဒါဗလေကကြီးဒီမှာနေတိုင်းရတဲ့ခေတ္တတေယုံမိသားစုမိဘများကိုမူတာပြီးတော့ဒေါက်တင်တီဦးဒေါက်မြမြမော်ဒီမှာလေးမတ်နေကြီးဝင်ခေတ္တတေယုံမိသားစုလေးဆွမ်းအားရှိတဲ့ဌာနကောင်းမှုတီလာကောင်းမှုတရားဘာဝနာများဝန်အားယူခြင်းညွှန်ကြားခြင်းဆိုတဲ့ကုသိုလ်ကောင်းမှုအထူးများကိုဒီလိုကြတဲ့အခါကာလမှာဦးရင်တို့ခန္ဓာကိုယ်ရှင်များနဲ့တကွာတရားနာပိသဘောင်တော်တော်တို့ကိုမြတ်စွာဘုရားကြားတော်မူတဲ့တရားဒေသနာတော်တို့ကိုအနည်းငယ်မြတ်ဒေသဘောင်တော်တော်တို့ကိုပြောပြပါမယ်။ဦးရင်တို့တယုတ်ပါဠိတော်ခန္ဓာဝကတယုတ်ပါဠိတော်မှာမြတ်စွာဘုရားဟောတာတည်းရှိတယ်ယောဘိက္ခူရူပံအဘိနန္တိဒုက္ခံသောအဘိနန္တိယောဒုက္ခံအဘိနန္တိအပရိမုံသောဒုက္ခသမာတိဝရမိပုဂ္ဂိုလ်တို့တရားဟာယုံတရားရဲ့အပေါ်မှာဇွဲလန်းပန်မောနေမယ်ဆိုလို့ရှိရင်ဆင်းရဲဒုက္ခရဲ့အပေါ်မှာဇွဲလန်းပန်မောနေတာနဲ့အတူတူပဲတဲ့ဆင်းရဲဒုက္ခရဲ့အပေါ်မှာဇွဲလန်းပန်မောနေမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီဆင်းရဲဒုက္ခအနေမလို့မြောက်နိုင်ဘူးတဲ့ရိုးရိုးလေးပြောတာနော်ရုပ်ကိုနှစ်သက်သောပုဂ္ဂိုလ်သည်ဆင်းရဲကိုနှစ်သက်နေတာနဲ့အတူတူပဲလေဆင်းရဲကိုနှစ်သက်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီဆင်းရဲကနေမလွတ်နိုင်ဘူးလေကိုယ်ကိုယ်တိုင်ကိုယ်ပဲဆင်းရဲကိုနှစ်သက်နေတဲ့အတွက်ကြောင့်ကိုယ်ပဲအဲ့ဒီဆင်းရဲကကိုယ်ဟာကိုယ်နဲ့မလွတ်မြောက်နိုင်ဘူးအဲ့ဒါလိုပဲမြတ်စွာဘုရားခန္ဓာ၅ပါးကိုစုံအောင်ဟောပါလေခန္ဓာချက်ဝေဒနာယောဘိကဝေဝေဒနာပြိနိုင်တဲ့တိခန္ဓာချက်ဝေဒနာတွေကိုနှစ်သက်နေတဲ့ပုဂ္ဂိုလ်ဟာဆင်းရဲဒုက္ခကိုနှစ်သက်နေတာနဲ့အတူတူပဲဆင်းရဲဒုက္ခကိုနှစ်သက်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဆင်းရဲဒုက္ခကမလွတ်မြောက်နိုင်ဘူးအဲ့လိုပဲဦးဇင်းတို့မတားမှုတရားဆိုတဲ့အစုအဝေးကြီးလည်းရှိပါတယ်ခန္ဓာဆိုတာအစုအဝေးလို့အဓိပ္ပာယ်ရတယ်ယုတ်ကလတ္တိစုဝေဒါတာပေါင်းစုထားတာကိုကြတော့ဒါယူပိတ်ခန္ဓာလို့ပြောတာပဲခန္ဓာချက်အမျိုးမျိုးအစုအကောင်ဒါတွေကိုစုစည်းထားတာကိုကြာတော့အစုအဝေးကိုကြာတော့ဝေဒနာခန္ဓာမှတ်သားမှုအောင့်မိန်မှုအကိုရမှတ်ဉာဏ်ထဲမှာအများကြီးသိသိပြီးတော့ဘယ်သူပဲဘဝပဲဘာပဲညာပဲအစရှိသဖြင့်မှတ်သားထားတာသင်္ကြန်ခန္ဓာအစုအဝေးကလည်းလုံးဝကြီးကျယ်ပါအဲ့လိုပဲဦးဇင်းတို့ပြုလုပ်မှုရှိဆုံးမှုစေတနာကောင်းဆောင်တဲ့စိတ္တိတရားတွေရှိတယ်အဲ့ဒါကိုကြာတော့သင်္ခါရခန္ဓာပြုလုပ်ရှိဆုံးမှုအစုအဝေးလေးပေါ့နောက်ရင်တို့တိမှုဝိညာဉ်နဲ့ခန္ဓာဆိုတာလည်းရှိသေးတယ်။အမြင်သေးသေး၊ကြားသေးသေး၊နံသေးသေး၊စံသေးသေး၊တွေ့ထိသေးသေး၊တွေ့ကြံသေးသေးအစရှိသေးဖြစ်။နောက်ဝိညာဉ်ဒီစိတ်တို့ရဲ့အစုအဝေးအဲ့ဒါပေးတဲ့ဘောင်တော်အောင်လို့ခန္ဓာဆိုတာဘာလုံးလို့မေးရင်အစုအဝေးလို့အဓိပ္ပာယ်ရတယ်လို့အလုံးနားလည်ထားကြမင်းသား။ရုပ်တရားအစုအဝေးခန္ဓာမှုတွေရဲ့အစုအဝေးမှတ်သားမှုရှိဆုံးမှုတိမှုတို့ရဲ့အစုအဝေးဆိုပြီးတော့ဘဝခန္ဓာစုဝေးခြင်း၅ခုနဲ့ပေါင်းစပ်ပြီးတော့တည်ဆောက်တာအဲ့ဒါမြတ်စွာဘုရားကအဲ့ဒီခန္ဓာ၅ပါးကိုမူတည်ပြီးတော့ဟောတာယုဘခန္ဓာကိုနှစ်သက်နေတဲ့ပုဂ္ဂိုလ်ဟာဆင်းရဲဒုက္ခကိုနှစ်သက်နေတာပဲဆင်းရဲဒုက္ခကိုနှစ်သက်နေတဲ့ပုဂ္ဂိုလ်ဟာသူနှစ်သက်နေတဲ့ဆင်းရဲဒုက္ခကနေပြီးတော့သူဟာမလွတ်မြောက်နိုင်ဘူးအဲ့လိုပဲခန္ဓာမှုဝေဒနာကိုနှစ်သက်နေတဲ့ပုဂ္ဂိုလ်ဟာဆင်းရဲဒုက္ခကိုနှစ်သက်နေတာမတ္တာမှုသင်ညာပြုလို့ရှိဆုံးမှုသင်္ခါရတိမှုဝိညာဉ်ဒီကံလာ၅ပါးရဲ့ပုံမှာနှစ်သက်နေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲဒုက္ခကိုနှစ်သက်နေတာဆင်းရဲဒုက္ခကိုနှစ်သက်နေတဲ့မြတ်တယ်ပဲဆင်းရဲဒုက္ခကဘယ်သူမှမလွတ်နိုင်ဘူးဟုတ်ရဲ့လားအဲ့တော့ဒီသဘောတူအောင်လို့ဒီတရားဒေသနာလေးကလွတ်တရားမှတူတော်မိတယ်လို့အတိတ်ကတော့အလုံးမကျေပြန့်တယ်လို့ထင်တယ်။ဘာကြောင့်တူတူကိုကိုဆင်းရဲဒုက္ခတွေဖြစ်နေကြတာလို့ဆင်းရဲဒုက္ခကနေဘယ်လိုမြောက်ကြတာလို့လို့မေးရင်အဲ့ဒီဆင်းရဲဒုက္ခတွေကိုပဲနှစ်သက်နေလို့လို့ဖြေရမှာဆင်းရဲဒုက္ခကဘာလို့လို့ပြောတော့အဲ့ဒီခန္ဓာ၅ပါးပဲ။တဆင်းရဲဒုက္ခကလွတ်မြောက်ခြင်းတယ်ဆိုရင်ဘယ်လိုလုပ်ရမှာတော့ဆိုတော့ဆင်းရဲဒုက္ခကိုမနှစ်သက်နိုင်ပေါ့ ်ဆင်းရဲဒုက္ခကဘာလို့ဆိုတော့ခန္ဓာ၅ပါးခန္ဓာ၅ပါးကိုမနစ်သက်နဲ့ပေါ့ဒါပေမဲ့ခန္ဓာ၅ပါးကိုမနစ်သက်နဲ့လို့ပြောရမြန်တယ်လည်းပဲခန္ဓာ၅ပါးဟာမနစ်သက်ထိုက်တဲ့တရားလို့အပေါ်ရသိနေုံမြန်တယ်လည်းပဲဒီခန္ဓာ၅ပါးရဲ့အပေါ်မှာလက်တံပူတွေကကြောက်သွားမှာတော့မဟုတ်လားသောခန္ဓာ၅ပါးကိုမတည့်တဲ့ခြင်းကိုဆွဲလမ်းမှုမဖြစ်ခြင်းကိုတနည်းအားဖြင့်တည့်တဲ့မှုကိုလျှော့ချခြင်းတည်းဆိုလို့ရှိရင်မလိုအောင်လို့ဒီခန္ဓာ၅ပါးရဲ့သဘောတဘာဝအမှန်ကိုသိအောင်မြင်အောင်ကြည့်ရမယ်ပေါ့သူ့ဘဝကြည့်မယ်ဆိုလို့ရှိရင်သူကတည့်တဲ့စရာကောင်းမလားတည့်တဲ့စရာမကောင်းဘူးလားဆိုတဲ့အဖြေမှန်ကိုလည်းပဲမှန်မှန်ကန်ကန်ရနိုင်မယ်ပေါ့တကယ်တော့ခန္ဓာမှာတည့်တဲ့စရာတော့မရှိဘူးလို့ဆိုတယ်တို့တော်လည်းကမလို့ဝိညာဉ်တို့တွေကခန္ဓာမှာတည့်တဲ့စရာရှိသလားမရှိဘူးလားဆိုတဲ့အချက်ကိုဝေဖန်တဲ့အပိုင်းစီစစ်တဲ့အပိုင်းစဉ်းစားဆင်ခြင်တဲ့အပိုင်းအလုံးမအားနေရတယ်။အဲ့တော့ဘုရားကိုယဉ်တန်ပြီးတော့ဒါကိုတည့်တဲ့စရာလို့ထင်ပြီးတော့တည့်တဲ့နေရတည့်တဲ့စရာလို့ထင်တာကတော့အဝိဇ္ဇာတရားပေါ့။တည့်တဲ့စရာမဟုတ်တဲ့တရားကိုတည့်တဲ့စရာလို့ထင်ခြင်းပြီးတဲ့ဒါမာယွင်းမှုပေါ့။နော်။အဲ့ဒီမာယွင်းမှုအဝိဇ္ဇာကိုခြေခံတဲ့အတွက်ကြောင့်ဒါကိုနှစ်သက်စရာလို့ထင်ပြီးတဲ့နောက်မှာနှစ်သက်တယ်ဆိုတဲ့တဏှာလောဘကလိုက်လာတယ်။အဲ့ဒီနှစ်သက်မှုဖြစ်လာပြီဆိုရင်တော့နှစ်သက်မှုအကြီးအသေးအနည်းများပေါ်မှာမူတည်ပြီးတော့ဆင်းရဲဒုက္ခအကြီးအသေးအနည်းများကလည်းစပြီးတော့ဖြစ်တော့တာပဲ။ဟုတ်လား။ဒါကြောင့်ပြည့်စုံပေါင်းတူအောင်လို့ဆင်းရဲချုပ်ကျင်တယ်ဆိုရင်ဘာလို့အောင်လို့ဆွဲလမ်းမှုနှစ်သက်မှုကိုချုပ်အောင်လုပ်ရမယ်။ကံဆင်းရဲချုပ်တဲ့အဆင့်ဆိုတာအလုံးမမြင်ပါပါလေ။ကံဆင်းရဲကိုရိုလဲတော့အောင်လျှော့ချခြင်းတယ်ဆိုတာလေးကစပြောကြည့်ခြင်း။ဆင်းရဲကိုလျှော့ချနေတယ်ဆိုရင်နှစ်သက်မှုကိုလျှော့ချနိုင်မှဖြစ်တယ်နော်အဲ့ဒီနှစ်သက်မှုကိုလျှော့ချနေတယ်ဆိုရင်ဒီခန္ဓာနှစ်သက်အပ်တဲ့ဒီခန္ဓာရဲ့အပေါ်မှာပဲအမှန်တိုင်းသိအောင်မြင်အောင်ကြိုးစားပြီးတော့ကြည်ကြရတယ်ဒါကြောင့်မြတ်စွာဘုရားကခန္ဓာကိုကြည့်ဖို့ခန္ဓာကိုအမှန်တိုင်းနားလည်အောင်ကြိုးစားအထုတ်ဖို့အများကြီးဟောတာဆိုရပါစို့ဦးဇင်းတို့ဓမ္မဝရပါဠိတော်မှာခန္ဓာလေးတော်ရှိတယ်ဧထပတ္တိမံလောကစိတ္တရာဇရတုပမံယထပါလိဝိတိရံတိနတ္ထိသင်္ဘောဝိဇာနတံ ਨੇ ဒီလိုကမပြောလည်းအောင်ဆုံးဧထလာကြကုန်လောတဲ့မြတ်စွာဘုရားခေါ်လိုက်တာပြိမာဏကပြုလိုက်တာဧထလာကြကုန်လောသာဇဝတုပမံမင်းစီးရဲ့ယထာတစဉ်လို့စိတ်တန်ဆန်းကြတဲ့ဣမံလောကဤခန္ဓာကိုယ်လေးဥသောလောကကိုပတ္တအမှန်တိုင်းသိအောင်မြင်အောင်ကြည့်ရကုန်လောဧထပတ္တိမလောကစိတ်တရာဇရထုပမံခန္ဓာကိုယ်ကိုလောကလို့ပြောတာပါဒီနေရာမှာလောကဆိုတာကတတလောကနဲ့ခန္ဓာလောကဩဃတလောကလို့လောက၃မျိုးရှိတယ်ပြည်သူသိပါတယ်နော်လောကလို့ပြောလိုက်လို့ရှိရင်ဒီနေတိုင်းစရာအာကဩဃတလောကကြီးကိုပဲလောကလို့မျက်စိနဲ့မြင်နေုံနဲ့မကြည့်ဆုံးဘူးပေါ့တကယ်တမ်းကတော့တတ္တဝါတဥတ္တယောက်တကောင်းပြီးပင်နေတာလောကတစ်ခုရှိပါပဲတတုတိပင်နေလောကတစ်ခုကိုတိပင်နေလောကတစ်ခုအဲ့တော့မြတ်စွာဘုရားကဒီလောကကြီးကိုမြင်အောင်ကြည့်ပါဆိုတာအထူးသဖြင့်ကဒီခန္ဓာကိုယ်လေးဟူသောလောကကိုမြင်အောင်ကြည့်ခိုင်းတာအဲ့ဒီခန္ဓာကိုယ်ကိုဘယ်လိုပြောတာလဲစိတ်တရာဇရထုပ္ပမံအလောအဆန်းတည်းပြုတ်လုတန်းနဲ့မင်းစည်းတဲ့ယထာတစဉ်နဲ့တူတယ်မြတ်စွာဘုရားခေတ္တကတော့အဆန်းတည်းပြုတ်တာကလည်းပဲပရင်းနေစည်းတဲ့ယထာလောက်ပဲရှိမှာပေါ့နော်ကျန်ကတော့ဟိုတက်နိုင်တဲ့ပုံကိုယ်လေးဆိုတော့ဆွမ်းအားရှိကတော့အဲ့ဒီဓာတ်ရစင်းကိုစသန်းကျေရလုတ်ထားမယ်ပေါ့ပဋိက္ခာကိုကြီးရတယ်ပဲအဲ့ဒီယထာရစင်းလိုပဲအလုံးတရားမှာစမ်းကြည့်တယ်မြင်းကဆွဲတော့ယထာကနောက်ဘက်နဲ့လိုင်းသွားတော့အဲ့လိုပဲဒီခန္ဓာကိုယ်ကလည်းပဲဟောစိတ်တည်ဟူသောမြင်းကဆွဲတော့ဒီရုပ်ခန္ဓာတည်ဟူသောယထာကြီးကလိုင်းရတယ်ပေါ့ဒါကအကျဉ်းဉ်ဥမှပေးတာဟုတ်လားဟောဒီကနေ့ကလူငယ်တွေပို့ပြီးတော့နားလည်အောင်ဥမှပေးရအောင်တော့ဒီခန္ဓာကိုယ်ဆိုတာအလုံးကိုလက်ရမြောက်အောင်အစွမ်းကိုပြုတ်လို့တာလေကားရစင်းနဲ့တူတယ်လို့လည်းပြောမယ်ဆိုရင်ပြောလို့ရဟုတ်လားကားထဲမှာအသက်ဝိညာဉ်လေးပြအတ္တဆိုတာမပါဘူးဒီခန္ဓာကိုယ်မှာလည်းပဲအသက်ဝိညာဉ်လေးပြအတ္တဆိုတာအရှင်တကယ်တမ်းကဟုတ်လားရုပ်နဲ့တန်တဲ့ချိုးညီညီတွက်ဖက်ပြီးတော့အလုံးလုံးနေကြတာဟုတ်လားဆရာမြတ်စွာဘုရားဒီမှာစိတ်တရာဇာတို့ဘာမှအစားတကျေလုံးတာတဲ့မင်းကြီးရဲ့ယထာရစင်းနဲ့တူတဲ့ဣမံလောကဒီခန္ဓာကိုယ်ကြီးကိုပတ္တထအမှန်တိုင်းမြင်အောင်ကြည်စမ်းပါတဲ့အဲ့လိုကြည့်လို့တကယ်လို့များသိရမယ်ဆိုရင်တော့နတ္တိသင်္ဘောဝိဇာတံဝိဇာတံခန္ဓာရဲ့သဘောတဘာဝကိုအမှန်တည်းသိရမြင်ရတဲ့ပုဂ္ဂိုလ်တွေဟာသင်္ဘောကပ်ကြည့်ခြင်းဒီနတ္တိမရှိဘူး။ခန္ဓာရဲ့သဘောကိုအမှန်တည်းသိအောင်မြင်အောင်ကြိုးစားလို့တကယ်အမှန်တည်းသိပြီးဝိဇာတံသိလာပြီးမြင်လာပြီးဆိုလို့ရှိရင် သင်္ခေါ်တယ်ကံ့ကြည်ခြင်းဆိုတော့ပြောတယ်နှစ်သက်ခြင်းတွေ့တာခြင်းမမောခြင်းဆွဲလိုက်ခြင်းဆိုတာသူမှမရှိဘူးလေတကယ်လို့မတိဘူးဆိုရင်ပေါ့တိအောင်မကြည့်လို့မတိဘူးဆိုရင်ပေါ့ယတ္ထပါဠိဝိတိရန္တိပါဠိမတိရတဲ့မိုက်ကြတဲ့ပုဂ္ဂိုလ်တွေကတော့ယတ္ထအဲ့ဒီခန္ဓာလေးဟူသောဒုက္ခလောကထဲမှာဝိတိရန္တိနှင်းမွန်သွားကြတယ်တဲ့ဒါကလေးကတူတူလေးနဲ့ဘလုံးမဥစဉ်ကတော့သဘောကျတယ်နော်တိတဲ့ပုဂ္ဂိုလ်တွေကကံ့ကြင်ခြင်းမရှိဘူးတဲ့မတိတဲ့ပုဂ္ဂိုလ်တွေကတော့ဒီထဲမှာနှင်းမွန်းသွားတယ်တဲ့ဒုက္ခထဲမှာနှင်းမွန်းသွားတကူကဒုက္ခနဲ့မကံ့ကြင်အောင်နေနေတဲ့လူလားသို့မဟုတ်ဒုက္ခထဲမှာပဲဒီကခတ်ပြီးတော့နှင်းမွန်းနေတဲ့လူလားဆိုတာကတော့ကိုယ့်ရဲ့ခန္ဓာရဲ့ပုံမှာဘလို့တိတယ်လေမတိဘူးလေဆိုတာကမှမတိမှာပေါ့နော်ဒါကြောင့်ဒီခန္ဓာလေးကိုပြန်ပြောရအောင်နော်ဧထပတ္တိမလောကစိတ္တရာဇာတို့ဘုမယထပါလိဝိတိရန္တိနတ္တိသင်္ခေါဝိဇာတတလာကြကုန်လောမင်းရှိရဲ့ယထာရဆင်းလိုအလွန်တရာမှစမ်းကြည့်တဲ့ဒီခန္ဓာကိုယ်ဒီဟူသောလောကကြီးကိုအမှန်တိုင်းမြင်အောင်ကြည့်ကြကုန်လောအမှန်တိုင်းမြင်အောင်ကြည့်လို့ကြိုးစားလို့အားထုတ်လို့တကယ်သိပြီဆိုလို့ရှိရင်ကံ့ကြည်ခြင်းဆိုတာအဲ့ဒီပုဂ္ဂိုလ်မှမရှိဘူးတကယ်လို့မသိဘူးဆိုရင်မိုင်မဲတဲ့ပုဂ္ဂိုလ်ဆိုတာမသိတဲ့ပုဂ္ဂိုလ်လို့ပြောတာပါမသိတဲ့ပုဂ္ဂိုလ်ဆိုတာဟောဒီနေရာမှာအလုံးတရားစုလို့သုံးတော့မိုင်မဲနေတဲ့အနေအထားမျိုးကိုရည်ရွယ်တာလို့ဟုတ်မှာမတူပါဘူးကိုယ်ခန္ဓာကိုယ်ရဲ့သဘောတဘာဝကိုမသိတဲ့အနေအထားကိုပဲတမ်းမိုင်မဲတယ်လို့ပြောတာနော်အဲ့ဒီမိုက်တဲ့ပုဂ္ဂိုလ်တွေကတော့ဒီဒုက္ခတွေမှာနေမွန်သွားတယ်တဲ့ဒါကြောင့်ကိုယ်ခန္ဓာကိုယ်ရဲ့အကြောင်းကိုအမှန်တိုင်းမြင်အောင်သိအောင်ကြိုးစားကြရတယ်အရှုဝေ၅ခုနဲ့တိဆောက်တာတွေဖွဲ့စည်းတာတွေနောက်ခန္ဓာ၅ပါးလို့ခေါ်တဲ့ဒီဘဝဒီခန္ဓာရဲ့အကြောင်းကိုအမှန်တိုင်းသိအောင်မြင်အောင်ကြိုးစားအထောက်ရမယ်အမှန်တိုင်းသိအောင်မြင်အောင်ကြိုးစားအထောက်လို့အမှန်တိုင်းသိလာပြီဆိုတာနဲ့အမျှဆွေးလမ်းမှုကိုလည်းပဲလျှော့ချနိုင်တယ်ကြိုးစားအထောက်မှုမရှိလို့အမှန်တိုင်းမသိဘူးဆိုရင်တော့မသိတဲ့အတိုင်းတားနဲ့အညီပဲအဲ့ဒီပုဂ္ဂိုလ်ကဒီထဲမှာနေမွန်သွားမယ်ပေါ့ဟုတ်လားဒါကြောင့်ပြည့်စုံပေါင်းစုံလို့ကိုယ်ခန္ဓာကိုယ်ကြီးရဲ့သဘောတရားကိုအမှန်တိုင်းသိအောင်မြင်အောင်ကြိုးစားအထောက်ရအောင်အဲ့တော့ဒီနေရာမှာခန္ဓာ၅ပါးဆိုပြီးတော့စောစောကပြောရင်းရုပ်အရှုဝေးယူပတ်ခန္ဓာကတစ်မျိုးနာအရှုဝေးနာမခန္ဓာကြတော့၄မျိုးပြောတာနော်ဝိညာဉ်ခန္ဓာ၊သင်္ခါရခန္ဓာ၊သင်္ခါရခန္ဓာ၊ဝိညာဉ်ခန္ဓာ။အဲ့တော့ဦးဇင်းတို့ကိုလောလောဆယ်အလူငယ်တွေလည်းများနေတော့အဲ့ဒီနာမခန္ဓာအကြောင်းတွေကိုမပြောတော့ဘူး။နာမခန္ဓာအကြောင်းပြောရတာအလွန်တရာမှနုံညံ့နဲ့ပိတ်မွေးတယ်ဟုတ်လား။ဝိညာဉ်အကြောင်း၊သင်္ခါရအကြောင်း၊သင်္ခါရအကြောင်း၊ဝိညာဉ်အကြောင်းပြောရတာနုံညံ့ပါတယ်၊ပိတ်မွေးပါတယ်ဟုတ်လား။အဲ့တော့ပကတိမျက်စိနဲ့ကိုမြင်လို့ရနေတဲ့ဒီယူပခန္ဓာအကြောင်းကိုနည်းနည်းတော့စဉ်းစားကြည့်သေးချင်းတရားဆိုတာစိတ်ဝင်စားမယ်ဆိုလို့ရှိရင်အရင်ကြီးခက်တယ်လို့ဆိုလိုက်နော်ခက်နေတာကအဲ့စိတ်ဝင်စားဖို့ကိုခက်နေတာဟုတ်လားစိတ်ဝင်စားလို့တိအောင်လုပ်ချင်တယ်ဆိုလို့ရှိရင်တော့ရက်စွာပဲပေးထားတဲ့ဒီလမ်းများနဲ့ဒီကြိုးစားအထုတ်မယ်ဆိုရင်ဒါလွယ်လွယ်ကူကူနဲ့သူ့လမ်းစဉ်လေးအတိုင်းတော်လိုက်ရုံပါပဲဟုတ်လားအဲ့တော့ကျွန်တော်ခန္ဓာကိုယ်မြင်အောင်တိအောင်ကြည့်ရမယ်ဆိုတဲ့နေရာမှာခန္ဓာ၅ပါးရှိတယ်အဲ့ဒီခန္ဓာ၅ပါးတွေကနမခန္ဓာ၄ပါးကိုအခုမပြောတော့ဘူးဟုတ်လားဘာပြောလို့ဆိုဂျူပဲခန္ဓာအကြောင်းပြောကြည့်ရအောင်နော်ယူပခန္ဓာဘလို့သဘောတော်ပါရှိတော့ကိုယ်စပယ်ကိုရဆံပယ်ရှိပေါ်တိုင်အောင်ဒါရုပ်အစုအဝေးကြီးနော်ခေပညာရပြောလို့ဆိုရင်ဒါဆဲတွေရဲ့အစုအဝေးကြီးအစဲပေါင်းကလေးတစ်သိန်းကျော်လောက်နဲ့စုစည်းထားတယ်လို့မှတ်သားဖို့ပါတယ်ဟုတ်လားအဲမြတ်စွာဘုရားကတော့ဒါရုပ်ကလပ်လေးတွေအကုန်လုံးပေါင်းစုထားတာဆိုပြီးတော့ဒီယူပခန္ဓာကိုအမျိုးမျိုးမြတ်စွာဘုရားကိုကျမ်းဝေဝံစိဖြာပြီးတော့ဟောတယ်32ပုံပုံပြီးတော့ဟောထားတယ်32ခုထာကအလုံးမြန်ရကြရလားမသိကိုယ်ခန္ဓာရဲ့အကြောင်းကိုဘယ်လောက်သိရောလူတွေဟာလေတော်တော်တော်အောင်စရာကောင်းတဲ့သူသူကိုပေါ်ပါမယ်တိဟာလေးတော့အလုံးသိခြင်းနဲ့သိခြင်းနဲ့သိခြင်းနဲ့ကိုယ်အကြောင်းကိုတော့ဘာမှသိပြီးတော့သိအောင်ကြိုးစားထားတာမရှိဟုတ်လားဆိုရမလို့ခေါင်းထဲမှာပါလိရှိတော့အုံနောက်တင်ရှိမယ်အဲ့ဒီအုံနောက်ကလို့အလုံးလုံးတည်းလို့မင်းသိမသိတော့ဟုတ်လားအလဲခင်းထဲမှာပါလိရှိတော့ရင်ဘတ်ထဲမှာပါလိရှိတော့ဘိုင်ထဲမှာပါလိရှိတော့တိကျကြသိအောင်မြင်အောင်ပြောဖို့ကြတော့သိမလွယ်တော့တခုရင်းစီကဘာအလုံးလုံးတော့ဘလို့သဘောတော်ဝါရှိတယ်လို့ပြောရတော့အဲ့ဒါကဆရာဝန်ကြီးအလုံးတို့လို့မဟုတ်ဘူးလို့တော့ပြောကောင်းပြောမယ်ပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါမြတ်စွာဘုရားကအဆွေးနည်းသွားဖို့အတွက်ဒီခန္ဓာကိုယ်ဟာဆွေးနည်းရမရှိဘူးဆိုတာကိုသိဖို့အတွက်ခန္ဓာ၅ပါးရဲ့အကြောင်းကိုမှမှန်ကန်ကန်သိအောင်အထောက်ရမယ်လို့ပြောတဲ့အပိုင်းမှာဒီရုပ်ခန္ဓာအကြောင်းကိုလည်းမှမှန်ကန်ကန်သိအောင်ကြိုးစားအထောက်ဖို့မြတ်စွာဘုရားဟောတာစံပင်ဝိညာဉ်ခြေသေးလက်သေးသွားအရေးအမျိုးအဲ့ဒါကိုအရှင်တို့တဇပင်စကားလို့စာဟောတာတဇပင်စကားဆိုအရေးလျင်၅ခုမြောက်ရှိတာဘုလို့သူ့ကိုအရှင်စာဟောလို့ဆိုတော့သူဒီတိုင်းကိုမြင်နေရတာအရင်ကော နော်ဆံမင်းရဲ့မွေးငင်းရဲ့ခြေသီးလက်သီးရဲ့သွားရဲ့အရှိရဲ့သွားဆိုတာလည်းပဲအပေါ်ကနှခမ်းလေးတစ်ခုကစီးပြီးအုပ်ထားလို့သူ့ရင်ထဲမြင်ရတော့ကြောက်တောင်ကြောက်မှာပဲဟုတ်တယ်မို့လားအေးစဉ်းစားကြည့်ပြေးချမ်းစဉ်းစားကြည့်ဒါကစိတ်ကူးရင်တခုမှမပါနော်တော့ဆံမင်းမွေးငင်းခြေသီးလက်သီးသွားအရှိဟောဒီငါးခုအဲ့မှာအဓိကကတော့ခန္ဓာကိုယ်ရဲ့သဘောတဘာဝအမှန်ကိုအများကြီးဖုံးတာတဲ့အပိုင်းကဘာလို့လို့မေးအရှိပေါ့ဟောစမင်ကလည်းတုံ့တမ်းတော့ဖုံးထားတာပဲဟုတ်တယ်မို့လားဒါကြောင့်ဒီစမင်လေးကိုပုံစံမျိုးမျိုးနဲ့ကြည့်ကောင်းအကာအွယ်နေနဲ့လုံတာလည်းရှိတာပေါ့ထားပါတော့လေအဲ့တော့အထူးတစ်ချက်ကတော့ဘာဖုံးတာဆိုတော့အဲ့ဒီအရေးလူအရေးပါဖုံးတာအဲ့တော့အဲ့ဒီဖုံးတာတဲ့အရေးလူအရေးပါကိုကိုယ့်ရဲ့ဉာဏ်ကလေးနဲ့ကိုယ့်ရဲ့စိတ်ကူးလေးနဲ့ပွားပြီးတော့ကြည့်ပါကြည့်ရပါတွေ့အသားပြင်းကြီးစားတွေ့မယ်နော်တွေ့တဲ့ရေရေနဲ့ဈေးထဲမှာတွားပြီးတော့ဝယ်တော့အသားလေးပါလေးဝယ်တော့တွေ့ရတဲ့အသားမျိုးလိုပဲဘာမှမထူးဘူးဟုတ်တယ်မို့လားအဲအသားပြင်းကြီးတွေ့တာရင်တွေ့တဲ့ရေရေနဲ့ဒါတွေ့ရမယ်မြင်ရမယ်အဲ့ဒါကိုစိတ်ကူးနဲ့အံတလဲလဲမြင်ကြည့်မမြင်မဲနေတာနဲ့စိတ်ထဲမှာခံစားချက်ချင်းမတူဘူးသိဖို့ရင်မြင်ဖို့ရင်မတူဘူးတွေ့ဖို့ရင်ခေါ်ဖို့ရင်မှာဆက်ပြီးတော့ကိုရသွားနိုင်တယ်ဟုတ်လားဒါကြောင့်ကိုယ့်ရဲ့ဘဝကိုယ့်ရဲ့ခန္ဓာကိုပထမအရေးလူအရေးပါလေးတော့ကိုပဲလှမ်းပြီးတော့ကြည့်ကြည့်စမ်းဟုတ်လားအဲ့တော့အသားပြန်ပါပဲတွေ့မယ်ပေါ့နော်တချို့နေရာလေးဆိုရင်အသားပါတဲ့နေရာဆိုလက်ခေါက်လိုမျိုးနေရာဆိုအယိုးကတန်းပြီးတော့တွေ့မယ်ပေါ့ဟုတ်လားအေးအဲ့ဒီမှာအဲ့ဒီအသားထဲမှာပဲဘာရှိလို့ဆိုအကျော်ကြီးရှိနေပေါ့အဲ့ဒီအကျော်ကြီးကတော့တကူလုံးကိုကွန်ရက်တစ်ခုလိုအုပ်ပြီးတော့ရှုပ်ွားပြီးတော့တခါလေကဟုတ်လားသွေးတွေကိုတည်ယူပို့ဆောင်ရေးလုပ်နေတဲ့သွေးကြောတွေရှိမယ်အာယုံကြောတွေရှိမယ်ပေါ့အဲ့ဒီကြောတွေကိုလည်းတကယ်လို့ဆက်ပြီးတော့ဟိုတိုင်းတာလို့ရမယ်ဆိုလို့ရှိရင်မိုင်မောင်း6000လောက်တောင်ရှိမယ်လို့ဆိုရင်နောက်ခန္ဓာကိုယ်လူတယောက်မှရှိတဲ့သွေးကြောတွေကိုဆက်လိုက်မှဆိုရင်မိုင်မောင်း6000လောက်ရှိဘလို့ရှုပ်ထွေးပွေလီပြီးတော့တိဆောက်တာလို့ဘလို့ဆန်းကျဲတဲ့အရာမှဒီခန္ဓာကိုယ်ကြီးတော့မဆန်းကျဲဘူးလို့ဆိုတယ်ဟုတ်လားတကူကအကုန်လုံးကိုမသိနိုင်အောင်တောင်မှကိုသိနိုင်တယ်လို့ကလေးကိုသိအောင်လုပ်မယ်ဆိုရင်တောင်မှအများကြီးအသိဉာဏ်ပညာရနိုင်တယ်ဒါပေမဲ့ဘောင်းတွေဘောင်းတို့ဘာမှခက်ခဲတဲ့အပိုင်းမဟုတ်တော့ဝိညာဉ်တွေပညာတွေသင်္ခါရတွေအဲ့ဒီသဘောလေးကဘာလဲဘယ်လိုလေးလဲသိဖို့ပါဆိုတာသိလို့တဲ့ကိစ္စမှာတော့မဖြစ်နိုင်ဘူးလို့ဆိုလိုတာမဟုတ်ပါဘူးအဲ့ဒါကခက်ခဲတယ်ကိုယ်အရင်ပြောတာဘာမှမသိနိုင်ကြအောင်မရှိဘူးအသားလည်းကိုမြင်ဘူးနဲ့တခါလေကိုယ်လည်းအသားရှာသွားဓာတ်ရှာသွားဆိုအသားမြင်ဘူးနေဟုတ်လားပြီးတော့ဘာလို့အကျော်အကျော်မျိုးအကျော်မျိုးဆိုသွေးတွေကိုတည်ယူပို့ဆောင်ရေးလုပ်တစ်ခုလုံးကိုဟုတ်လားအေးပြီးတော့ပါတွေ့အောင်တော့အဲ့ဒီအကျိုးပြီးတော့အယိုးကတော့ခန္ဓာကိုယ်ရဲ့အမာခံဖြစ်စီပဲသူနဲ့အဓိကထားပြီးတော့ဒီဆောက်တာဒီအယိုးလာမရှိဘူးဆိုရင်တော့အဝိဇ္ဇုတ်ကြီးတစ်ခုလိုခွေးကြသွားမှာပေါ့ဒီခန္ဓာကိုယ်ကြီးကဟုတ်လားအဲ့တော့အယိုးကအလုံးတရားမှအဓိကကြတဲ့အစိပိုင်းပေါ့တို့ကသွားရေးလာရေးတောင့်တင်းရေးကန်လို့ရရေးလှုပ်ရှားရေးအဲ့ဒါတွေကိုလည်းလုပ်တယ်ကာကွယ်ရေးတွေလည်းသူကလုပ်တာလေသူရမလို့အလုံးမအရေးပါတဲ့အုံနောက်လိုဟာမျိုးဆိုရင်သူကခွက်တစ်ခုလိုမျိုးနဲ့တောင်သူကလုံလုံချုံချုံပုတ်တာသူ့ကိုတုံတန်ထိလို့မရထိရင်လည်းဒီလူကဘဝဖြစ်သွားမှာပဲလေဟုတ်လားဒါကြောင့်အယိုးရဲ့ကြီးလူထရားတွေအများကြီးရှိတယ်လို့ပြောရမှာဟုတ်လားပြီးတော့ဦးရှင်တို့ဟိုရှင်ကောင်းပိုင်းမှာနန်းမျိုးကြီးတွေအခွေလိုက်အခွေလိုက်မပါလုံထားတာလို့ဆိုတော့အလုံးအရေးပါတဲ့နှလုံးတို့အဆုတ်တို့လို့နော်ပါလုံထားကာကွယ်တာဟုတ်လားအလုံးမအရေးပါတယ်အဲ့ဒီနှလုံးနဲ့အဆုတ်ကအဲ့တော့ပြည့်စုံတော့မလို့နည်းနည်းပုံပေါ်လာတယ်ပေါ့ကိုယ်ရုပ်ပိုင်းခန္ဓာယူပတ်ခန္ဓာယူကြည့်လိုက်တယ်ဘာလို့လို့မေးရင်အယိုးကိုအမာခံနေရာမှာတီထောင်ပြီးတော့အသားအသွေးနဲ့လိမ့်ချံပြီးတော့အကျိုးတွေနဲ့ဖွဲ့ရှက်ပြီးတော့တိဆောက်တာအိမ်ကြီးနှလုံးဆောက်တယ်လို့ဆောက်တာတော့အိမ်မှာဆောက်တာအိမ်ကတော့အလားအမျိုးမျိုးရှင်းထားမယ်ပေါ့စီအောင်မျိုးမျိုးတုတ်တာပေါ့ဒါတက်နိုင်မလို့ပေါ့အိမ်ရဲ့အဓိကအတ္တကဘာလို့လို့မင်းရဲ့အတွင်းထဲမှာဟောနေလို့ရတဲ့အဖာသားလာခြင်းအရာတွေရဲ့အတ္တကလို့ဆင်ခြင်ပါတယ်ဟုတ်တယ်မဟုတ်လားအင်းဒီလေးမှာပဲနေရတာကိုပြိပကကြည့်ကောင်းရမရှိတာတကယ်အသုံးသိတဲ့တာမှမဟုတ်တာဟုတ်လားအင်းအဲ့လိုပဲပြင်းလို့အယိုးကိုအမှားကနေရာမှာထောင်ထားပြီးတော့အသာသွေးနဲ့လိမ့်ချံပြီးတော့တိဆောက်တာလေဒီခန္ဓာအိမ်ထဲမှာလည်းပဲတဲထဲမှာပါလိမ့်နေတာရှင်တန်ရေးအတွက်အလုံးလုံးနေရတဲ့ကျုပ်အစုအဝေးများစွာထည့်ထားတယ်။နော်အလုံးအရေးပါတဲ့သင်္ခါအစိပိုင်းရအောင်နှလုံးနဲ့အဆုတ်အလိုပြောရတယ်။သူတို့စက်ပိုင်းဆိုင်ရာဟောကရိယာများပေါ့ဟုတ်လား။နှလုံးနဲ့အဆုတ်နှလုံးဆိုလို့ရှိရင်သူပါလုံးတော့နောက်လက်သေးဆုံးတော့ဒီဟိုရင်ကောင်းရဲ့ဘယ်ချမ်းမှာသူရှိနေတယ်။သူဟာတမိနစ်ကို နော်အချိန်မောင်း80ဝန်းကျင်လောက်ပြီးပွားရတို့လုံးနေဒါတချို့လည်းပဲတည်ပြီးသားပါတချို့လည်းပဲထက်တလို့ဒါဘုဒ္ဓရှင်အောင်များပြောပြဘလို့သူကအဲ့လိုရှုပ်ရပွားရလုံးနေမြင့်နေရမှာသူကညစ်တာကသူ့ရဲ့ရောက်လာတဲ့သူတည်တယ်ဘူးလုံးကိုသူရောတွေကနေပြီးတော့ပြန့်ထွက်သွားအောင်နော်ဘုရင်တို့ဘောတာကနေပြီးတော့ပတ်နေတခါနဲ့ထုတ်လိုက်တယ်လို့ပေါ့ဟုတ်လားအရှင်ရေတွေကိုပိုက်ကနေပြီးတော့အကုန်လုံးဖြန့်ဝေပေးတယ်လို့ပြောတကောလုံးကိုရောက်အောင်ဟုတ်လားခန္ဓာကိုယ်တည်းဟူသောအေကြီးခန္ဓာကိုယ်တည်းဟူသောမြို့ကြီးမှာအကုန်လုံးဒီသွေးတက်ရအောင်သူကဖြန့်ဝေပေးတာအဲ့သွေးရပါလို့တော့ဆိုသွေးထဲမှာဦးရင်တို့အာရဒနဲ့အောက်ဆီဂျင်ဓာတ်ဆိုတာပါတယ်အဲ့ဒါခန္ဓာကိုယ်အနှံ့ပြားဝရှိတဲ့ဒီဆဲလေးကလစီလေးတွေကအဲ့ဒီအာရဒနဲ့သွေးရေဓာတ်ကိုဟုတ်လားမရလို့ရှင်အောက်ဆီဂျင်ဓာတ်ကိုမရရင်သူကပုတ်သွားမယ်တေသွားမယ်ပြက်သွားမယ်ဟုတ်လားဒါမှမဟုတ်သူကအမြဲတမ်းညင်နေတာသူ့မှာနားလည်မရှိဘူးအလိုလိုစဖြစ်တဲ့ဘဝဆိုသူကအမြဲတမ်းရှုပ်ရည်ပွားနေတယ်ကိုကမောလို့ညမှာအိပ်ချက်အနားယူပေါင်းယူမယ်သူကတော့အမြဲတမ်းလုပ်နေတယ်အဆုံးဆုံးလည်းအဲ့ဒီတိုင်းပဲနော်ဒီအစ်စ်အဟောင်းလေးတွေလို့အချင်းချင်းပြောကြပါစို့ဒီသွေးကိုတတ်သွားသွေးအဟောင်းအစ်စ်ကလည်းဒီအဆုတ်ရောက်လို့အဟောင်းအစ်စ်ဖြစ်သွားတာပါပဲအဲ့မှာအတက်ကိုအလုံးနဲ့ကိုပို့မယ်အလုံးနဲ့ကသွေးအောင်ကအဆုတ်သေးလာမယ်သူအဲ့နာရင်လဲနေဒီနှလုံးရဲ့အခန့်ကလာအလုံးမကြီးကြီးပဲဟုတ်လားအဲ့ဒါဘဇူဝလုံနေရလို့မင်းတို့သူတဘာဝတရားလုံနေတာဒီနှလုံးကိုငါကနေပြီးတော့ခုံအောင်လုံနေခိုင်းစေနေတာလည်းမဟုတ်ငါကခိုင်းစေလို့ရမယ်ဆိုရင်တည်တဲ့လူပဲရှိမှာနော်မတည်တာနေမင်းမတည်သေးနဲ့ဟိုခုံနေလို့ဆက်ခိုင်းလို့ရမှာပေါ့ရတယ်လားမရဘူးနော်နှလုံးကလည်းသူလုံသူလုံနေတယ်အဆုံးကလည်းသူ့အလုပ်သူလုပ်နေတယ်။သူတို့အလုပ်လုပ်နေလို့တရားဓမ္မတို့ဦးရင်တို့ကရှင်းနေတယ်လို့ခေါ်တာ။ဟုတ်လား။အဲဒါအောက်ပိုင်းအားတွေကပြောမယ်ဆိုလို့ရှိရင်အများကြီးကျေပြတ်သွားမယ်ပေါ့။အောက်မှာအဆိုင်ရှိမယ်၊အသေးကြီးရှိမယ်၊ဦးသေးရှိမယ်၊ဦးဝါရှိမယ်၊အစာသစ်တွေထည့်တာရှိမယ်၊အစာဟောင်းဖြစ်သွားတာတွေရှိ။အစာသစ်ဆိုရင်တော့ကျန်ကနေတဲ့ကတော့ခွေးစွက်ထဲမှာခွေးအံပတ်တွေအန်ထားတယ်လို့မျိုး။နောက်ထည့်ထားတဲ့အစာကလည်းအကြောင်းမျိုးစုံ။အဲဒါကိုဦးရေကထွက်တဲ့ဒီကြည်အထက်ကထွက်တဲ့ဟိုလာအဲ့ဒီ enzyme တွေ acid တွေအဲ့ဒီအခြေအနေနဲ့ရောပြီးတော့အမြုပ်တွေတစည်းစည်းနဲ့ဒါသူကရောပနော်ပြီးတော့အဲ့ဒီကနေပူရင်းလျှောက်ဖြတ်သန်းပြီးအဖြစ်သွားအစာဖြစ်သွားတော့ခန္ဓာကိုယ်ရဲ့မှာဒါသိကူးရင်တာတခုမှမပါဘူးဒီတိုင်းဖြစ်နေတာဟုတ်တယ်မလားအဲ့ဒီသဘောဝါကတရားကတော့ဦးရင်းတွေမြင်အောင်ကြည့်လို့မရဘူးလားရှင်းတာပေါ့ခုကဲဦးရင်းတို့အထောက်အပံ့ပြည့်စည်ရအများကြီးရှိတာရုပ်ပုံကားရတဲ့ရှိတယ်နော်အတုံးပဲမြင်နေရှိတယ်။အမျိုးမျိုးပေါ်တယ်အကုန်လုံးပြတာဥဆိုရင်ဥတင်ကဘလိုပုံစံဥမကဘလိုပုံစံအစုံနှလုံးအသေးနောက်ကဘလိုပုံစံအကုန်လုံးအသေးစိတ်သိအောင်ကြည့်လို့မရဘူးလား။ညာ။အဲ့တော့မျက်စောပြရတယ်ဟောတာပဲအတိတ်တိုင်းဟောတာပဲ။ဆိုရမှာဆိုအစုံဆိုရင်ဘလိုအယောင်ရှိတယ်ဘလိုပုံစံရှိတယ်သိအောင်လုပ်ရမယ်။သူ့အထက်မှာပါရှိတယ်သူ့အောက်မှာပါရှိတယ်သူ့ဘေးမှာပါရှိတယ်လို့သူ့ရဲ့တည်နေရမှာလို့သိအောင်လုပ်ရမယ်လို့မျက်စောပြဟော။ဟုတ်လား။အဲ့ဒါဘာလို့လို့မင်းတော့ကိုယ်ခန္ဓာရဲ့အကြောင်းကိုကိုကိုယ်တိုင်အမှန်တိုင်းသိအောင်ကြိုးစားခိုင်းတာအဲ့လိုသိအောင်ကြိုးစားတဲ့အခါကျတော့ဒါနှစ်သက်စရာဟုတ်သလားမဟုတ်ဘူးလားဆိုတော့ကိုယ်ပိုင်ဉာဏ်နဲ့ကိုယ့်ဘက်ကိုဆုံးဖြတ်လို့ရသူများကဒါနှစ်သက်စရာမဟုတ်ဘူးနှစ်သက်မနေနဲ့လို့ပြောစရာမလိုခုတော့ဒီကမ္ဘာလူကြီးတွေကသိအောင်မလုပ်တဲ့အခါကျတော့ကိုယ့်ဘက်ကိုပဲဆုံးဖြတ်ချက်တရားမှားနေကိုမှားနေတဲ့ဆုံးဖြတ်ချက်ကိုဘယ်လိုလဲလမ်းပြီးတော့တိုက်ရိုက်ပြင်ပေးလို့လည်းရတာမဟုတ်အဲ့တော့တကယ်သာဆုံးဖြတ်ချက်မှန်နေတယ်ဆိုလို့ရှိရင်အချက်အလက်တွေကိုခေါင်းထဲမှာမှန်မှန်ကန်ကန်ရအောင်စိတ်ထဲမှာမှန်မှန်ကန်ကန်ရအောင်ဒါကြည့်ပေးရမယ်မှတ်သားပေးရမယ်ပေါ့နော်ဆရာတို့ကောင်းကနေစပြီးတော့ online ရှိရဲ့အဲ့ဒါနဲ့လေချောင်းကျိုးနဲ့လာတယ်အမျိုးမျိုးပေါ့ခန္ဓာကိုယ်အစအစအကုန်လုံးကြောင်းကြောင်းချင်းချင်းသိတဲ့အောင်ကြည့်တဲ့အောင်ကြိုးစားရမယ်အဲ့လိုလုပ်တဲ့နေရာမှာလည်းပဲထိုက်တလောက်တော့လည်းသင်ထားဖို့တော့လိုမယ်ပေါ့သင်ကြားရေးလိုတယ်နော်ဒီတိုင်းပဲမသင်မဲ့တဲ့ဘယ်မှာမတတ်ဘူးဟုတ်လားအဲ့ဒါကိုသင်ပြီးရင်သိပြီဆိုရင်လည်းအဲ့ဒီအတီကိုများလာအောင်ပွားအောင်ပဲသူပွားလာမှသူကအရေးတွေကထက်မြက်လာတာဘာဝနာရဲ့အတ္တနာပေါင်းဆိုတချီတလေးလေးကြိုးစားတာပေါ့နော်ဒီလိုစိတ်နေတဲ့ဘာဝနာလေးဒီလိုအတိညာလေးကိုတချီတလေးလေးဖြစ်အောင်ကြိုးစားတာဟုတ်လားဒါကြောင့်ပြည့်တဲ့ပေါင်းတော်တော်လုံးဒါယူပခန္ဓာရဲ့အကြောင်းအလွန်မှအချင်းချုပ်ပြောလာဦးရင်တို့ပြောရမှာဟုတ်လားအယိုးကိုအမှားကနေရာမှာထားပြီးတော့အသာသွေးနဲ့လိမ့်ချံပြီးတော့ဒီသောတာရဲ့ခန္ဓာအိမ်ကြီးရဲ့အကြောင်းကိုသိအောင်မြင်အောင်ကြိုးစားရမယ်။ဟုတ်လား။ဒါကြောင့်မြတ်စွာဘုရားကဒီခန္ဓာအိမ်နဲ့ပတ်သက်ပြီးတော့ဘယ်လိုဟောတာလဲ။အဋ္ဌိနံနဂရကတ္တမန္တလောဟိတလိပနံယတ္ထဇရာစမေဇုစမာနောမခောစဘောဟိတောရေ။အဲ့ဒါကိုဦးဇင်းတို့မြတ်စွာဘုရားလည်းကအလွန်တရာမှ ရုပ်ကိုနှစ်သက်ပြီးတော့မျက်လုံးဆွဲလမ်းနေအစောပြန်သူ့ရဲ့နှမတော်သနာပရကလျာဏီအကြောင်းရပါလားတော့ရူပနန္ဒာနော်အဲတစ်မျိုးလုံးတစ်ချွေလုံးကဘုံကြီးတွေဝင်နော်အဘိဓုတီတွေဝင်သွားတော့ဒုတိယထဲကျန်ရင်အဲ့ဒီမှာငါလည်းပဲမထူအောင်ဆိုပြီးတော့ဗရာတရားကြောင့်ဝင်သွားတာမဟုတ်ဘူးသူကချွေမျိုးတွေကိုဆွဲလမ်းမှာမို့လို့ဘိက္ခုနီမှာဝင်သွားတာဟုတ်လားသူရဲ့ဟောလင်ယောက်ျားဖြစ်တဲ့နန္ဒာကလည်းဝင်သွားပြီးဒုတိယဟုလားလည်းဝင်သွားပြီးရတောရေယသူမေဒီရောဝရမေဟောတုဘေကလည်းပရိနိဗ္ဗာန်ဆံသွားပြီသူရဲ့မောင်တော်ကြီးကလည်းဘုရားဖြစ်ပြီဆိုတော့အဲ့ရွှေမျိုးတွေရှိတဲ့နယ်ရောက်သွားရောဘုရားတော်မြတ်စွာဘုရားတွေသူမသွားဘူးဘာလို့မသွားရောဆိုတော့မြတ်စွာဘုရားကရုပ်ရဲ့အဖြစ်ကိုအလွန်ပြောတယ်အဲ့တော့ဟိုရောက်လို့ရှိရင်ရုပ်ရဲ့အဖြစ်တွေကိုပြောလို့ရှိရင်အဲ့ဒါကိုသူသိနားမထောင်ခြင်းဘုရားတို့သူများကလည်းသူ့ကိုမြောက်ပေးပါဘောအလွန်ချောတယ်လားတကယ်လဲချောတယ်လားလို့ဆိုပါတယ်ဟုတ်လားအဲ့ဒါမဲ့တနေ့တော့သူဘလို့မနေနိုင်ဘူးကျောက်တဲ့ကုံလေးကအလုံးမနားနဲ့မဆောင်ကြားရဆိုတော့ကံအဲ့လိုဆိုရင်အရင်မောင်တော်ကြီးကိုတွားပြီးတော့ဖူးမယ်တရားနာမယ်ဒါမျိုးလို့ငါ့ကိုမောင်တော်ဘုရားမမြင်အောင်အပိခဏီမာရီနဲ့ကွယ်ပြီးတော့နောက်ကနေပြီးတော့သူကပဲမျက်စွာဘုရားကိုဖူးမယ်သူ့လိုမျက်စွာဘုရားမမြင်စေရအောင်ပေါ့ဟုတ်လားအဲ့လိုနဲ့သူကသွားလာဘုရားတော့အဲ့ဒါပိခဏီမာရီရဲ့နောက်ကိုရနေသတ္တာလေးမျက်စွာဘုရားရဲ့မျက်နှာကိုဖူးပြီးတော့သူတရားနာတော့မျက်စွာဘုရားသိပါတယ်သိတဲ့အခါကျတော့ဘာလုပ်တုံးဆိုတော့သူတည်းအစမတန်ချုံပေါ်လမ်းပါတဲ့နိမိတယုတ်တည်းပါစင်းတယ်အဲ့ဒီနိမိတယုတ်ရဲ့ပုံမှာဆွဲလန်းတော့အောင်လို့ပါစင်းတာဘာလို့ဆွဲလန်းတော့နေရအောင်ဆိုဟိုဆူတစ်ချောင်းတော့နောက်ထပ်ဆူတစ်ချောင်းဆူပြီဆိုရင်အဲ့ဒီဆူကနောက်ထပ်ဆူတစ်ချောင်းနဲ့ကလောထုတ်တယ်လို့မျိုးလို့ဇာတ်ထဲမှာအဲ့လိုဥပမာပေးစိတ်ဝင်စားစရာပါပဲသူကသူ့ရဲ့ယုတ်အပေါ်မှာအလွန်ဆွဲလန်းနေအလွန်အဟုတ်ထင်နေတာပေါ့ဟုတ်လားအဲ့ဒီအဟုတ်ထင်နေတဲ့အထင်ကိုသူတက်တာတဲ့ယုတ်ကိုပါစင်းပြလိုက်တော့အဲ့ဒီဟာပေါ်မှာသူကထပ်ဆွဲတဲ့သူ့ပေါ်မှာဆွဲထားတဲ့ဟာတကယ်ကတော့ပါအဲ့ဆိုတော့ဗျာအလွန်ကျွမ်းကျင်တယ်ပေါ့နော်အဲ့ဒါနဲ့အလုံးမကျုံပေါ်လာပါတယ်ဘလို့မှအပြစ်ရှာလို့မရတယ်နော်နေမီတာရုပ်တစ်ခုပန်တီးတယ်အဲ့ဒါကိုဗျာနဲ့အဲ့ဒီသနာပရကလျာဏီဒီနှစ်ယောက်ပဲမြင်ရတယ်သူကကြည့်တဲ့အခါကျတော့သူစိတ်ထဲဘလို့ဖြစ်တော့ဆိုတော့ဩဟင်းသားလေးကြားလေးရောက်သွားတဲ့ကြီးတန်းလိုခံစားရတယ်တဲ့သူကဟုတ်လားအော်ငါကမှလှလာပြီးထင်းနေတာပေါ့အဲ့ဒါနဲ့ तू ကအဲ့လိုကြီးဖြစ်ပြီးတော့အလွန်မှချစ်မြတ်လို့လေအဲ့ဒီအရေကို तू အယုတ်လို့လည်းမထင်ပါဘူးတကယ်ဘုရားမင်းကလေးလေးမျက်စွာဘုရားလာပြီးတော့ရက်ခတ်ပေးနေလည်းမတည်ဘူး तू ထင်အဲ့တော့မျက်စွာဘုရားအဲ့လိုကြီးနေတော့ तू ကြီးနေတော့မှပဲ16နှစ်သမီးအရွယ်ကနေပြီးတော့19နှစ်20အရွယ်ရောက်ဖြည်းဖြည်းလေးနော်ရောက်ရောက်ပြီးတော့အဲ့ဒီကနေပြီးတော့ကလေးတစ်ယောက်မွေးပြီးတဲ့အရွယ်မျိုးပေါ့နောက်ကလေးအသက်20 60 90ပြင်းနေတဲ့မကြီးဦးကြီးပြောသူကြည့်နေတော့မှာပဲအဲ့လိုအဲ့လိုအရွယ်ကအလုံးကိုပဲရုပ်ရည်စင်ရဖြစ်ပြီးတော့အဲ့ဒီမှာသူ့အနာရောဂါနှိမ့်ဆက်ပြီးတော့နာရီပေါက်ပြီးတော့လဲအော်ဟဲ့ညင်းညူဒါလည်းသူမြင်နေရတယ်ညင်းကြီးကြီးနဲ့ပြည့်ရပြောင်းသွားလိုက်တယ်ပြောင်းသွားလိုက်တယ်သူ့စိတ်ထဲကလည်းကြောင်းတယ်သူ့စိတ်ထဲကဘယ်လိုကြောင်းလဲဆိုတော့နှစ်သက်ခြင်းသဘောတရားတစ်ဖြည်းဖြည်းရောလာအဲ့ဒီဟာပေါ့ပါဆိုတော့သူ့ပေါ်မှာနှစ်သက်တဲ့စိတ်ကိုဒုက္ခနာပေါ်မှာနှစ်သက်တဲ့စိတ်ကိုဟိုခန္ဓာပေါ်မှာဟိုအယုတ်ပေါ်မှာပြောင်းတယ်အဲ့ဒီအယုတ်ကပြောင်းသွားလိုက်တဲ့သူ့ရဲ့ဆွေးလမ်းမှုကလည်းထပ်ပြီးတော့ပြောင်းတယ်ဟုတ်လားအဲ့ဒါနဲ့အဲ့ဒီအယုတ်ကတည်ရောတည်ပြီးတော့ရောင်လာတယ်ဖူးဖူးရောင်လာတယ်အုပ်ကြီးလေးကျလာတယ်အမျိုးမျိုးလာဖို့မြင်တဲ့အခါကျတော့သူ့စိတ်ထဲမှာဘလို့ဖြစ်ဖြစ်သွားလို့ဆိုရင်ခွေးလေးကောင်ပုံကိုလည်းပဲဆွဲပေးခါရတယ်လို့မျိုးဖြစ်သွားတယ်ဒါကအချင်းတို့လေးတွေမှာမျက်စောဖေးကသူ့ကိုဗန်ဒီးပြတာတကယ်တော့လူတယောက်16နှစ်သမီးရနေပြီးတော့အသက်80 90တေးပြီးတော့ပုတ်တယ်ဖူးဖူးရောင်နေဆိုတဲ့အနေဒါနှစ်ပေါင်း80 80လောက်အချင်းယူရမယ့်အနေဒါနှစ်80လောက်အတွင်းမှာဖြစ်ပြက်နေအသေးစိတ်အဖြစ်ပြက်ကိုမိနစ်ပိုင်းအတွင်းမှာမြန်မြန်ပြလိုက်တာဒါလည်းတော့အရေးပါတယ်ဥစဉ်တင်ဒါဥစဉ်ကကိုစင်းသားမိတာလေးကိုပြောနေတာဟုတ်လားကိုစင်းသားမိတာလေးကိုပြောနေတယ်ဒါကြောင့်မလို့ဒီကနေ့မတော်ဘူးရင်တော့ဘဝကိုကြာကြီးလို့ထင်တာအကြံကြီးလိုတင်တဲ့အခါကျတော့အမြင်မှကတိတ်မရတခါတလေကြဆိုရမှာဆိုအခုအသက်60 90ရှိတဲ့လူတွေနော်အခုငယ်ငယ်လေးကစအခုချိန်ထိအနေအထားမျိုးကိုဒီမိနစ်ပိုင်းလေးမှာပြပြပြပြလို့ကြောင်းသွားတယ်ဆိုရင်ဘယ်လိုများစိတ်ပြည့်စရာကောင်းလဲဟုတ်လားအခုကတော့မိနစ်နဲ့ဒီနေ့ကတော့ဘာမှမထူးသေးဘူးမိနစ်နဲ့ဒီနေ့ဆိုရင်ကိုမထူးသေးဘူးအသက်5နှစ်လောက်ပါသွားတယ်မထူးသေးဘူးတဖြည်းဖြည်းချင်းလေးထူးလာပြီဆိုတော့မှအော်ငယ်ငယ်တော့ထူးသွားပြီလို့လက်မခံချင်းခံချင်းခါရတာဟုတ်လားအင်းရှုကျတော့လည်းပဲနောက်ပြေးကြရတယ်ပါပါပေါ့တယောက်တည်းတော့အဲ့တက်ဘလောက်ရှိမထင်ရဘူးတော့သဘောလေးကိုကြားတာတော်တော်သဘောကြားတယ်အဲ့ဒီကိစ္စကလူတိုင်းသဘောကြားတဲ့ကိစ္စဟုတ်တယ်ဟုတ်လား အထင်ရဘူးနော်လို့များတကယ်ကိုမထင်လို့မထင်ဘူးပြောရင်ပို့တော်သဘောကျတယ်ဟုတ်ရဲ့လားလူရဲ့ဆွဲလာမှုမဟုတ်လားအဲ့တော့မြတ်စွာဘုရားကဒီနှစ်ပေါင်းများစွာအတွင်းမှာအဖြစ်အပျက်ချင်းတွေဖြစ်တဲ့ကိစ္စကိုအချိန်တိုလေးအတွင်းမှာသက္ကတစက္ကတပြင်ပြဟုတ်လားအဲ့ဒီဥစ္စာကပို့ပြီးတော့ထိရောက်သွားတယ်လို့သင်္စေတယ်မှာလဲဟိုတွေးကြည့်မိတာအဲ့ဒါကတော့ဘလုံးမဆဆုံးပြီးတော့စိတ်ထဲမှာဒီဘဝဘာမှအနှစ်သာရမရှိပါလားဆိုတဲ့အမြင်တူရအတုပါရမီလည်းပါတာအဲ့ဒီအချိန်မှာမြတ်စွာဘုရားကာထာနှစ်ပုဒ်ခွဲဟောသေးတယ်အဲ့ဒီကာထာကလည်းဒီယူပက္ခဏာအကြောင်းဟောတာဟောတဲ့အခါကျတော့သောတာပန်ဖြစ်ရောနာရင်းနဲ့သောတာပန်ဖြစ်တယ်အဲ့ဒီသောတာပန်ဖြစ်ပြီးတော့မှသောသောကကာထာလေးဟောတာအဋ္ဌိနံနဂရံကတံမန္တလောဟိတလိပနယထာသရာဇမေစုသမနောမေကောသောဟိတောတဲ့အဲ့ဒီကာထာလေးလည်းဟောလိုက်ရောရဟနာဖြစ်သွားအဲ့ဒီကာထာကဘလုံးများစွာတော့အချိန်တိုလေးတွေမှာရန်လာဖြစ်သွားအောင်အဲ့ဒီကာထာကဘလုံးများတွေကိုမြင်ပြောလိုက်လို့တိတော့အစမ်းနေကြီးတော့မဟုတ်ပါဘူးနော်။ဘာပြောလို့အဋ္ဌိနံငရကတံမန္တလောဟိတလိပနအဋ္ဌိနံအယိုးလို့ကိုတဲ့မန္တလောဟိတလိပနအပားအသွေးတွေနဲ့လိမ့်ချံပြီးတော့ကတံပြုလို့တိဆောက်ထားတဲ့ငရခန္ဓာလေးဟူသောအေနော်အယူကိုအမှားကနေရာမှာထားပြီးတော့အသားသွေးတွေနဲ့လိမ့်ချံပြီးတော့တိကျောက်တာခုနားတော်ရင်နဲ့စဉ်းစားပြီးတော့နားတော်ရင်ပိုအရာရှိနိုင်တော့အခုထိုင်နေနေဆိုရင်ဒါအယူစုကြီးမြင်အောင်ကြည့်နေဒါကြည့်တဲ့အလေးအချင်းရှိမှလည်းကြည့်နိုင်လားအခုမြင်နေလို့အခုမြင်လို့ရတာမဟုတ်အဲ့တော့အယူကိုဘယ်လောက်မြင်ဘူးတော့ဥကောင်းယူကိုဘယ်လောက်မြင်ဘူးတော့နံယူတွေဘယ်လိုမြင်ဘူးတော့မြင်ဖို့လိုပဲလို့တင်အစ်စ်ကိုမမြင်ဘူးတော့အတူလေးမြင်ဝင်ဒီထဲမှာရှိတယ်ဆိုတာကိုမှန်းဆတယ်ပိုကောင်းတော့ဟုတ်ဦးဇေနုကလေးလုံးကခွန်ကြီးကျောင်းသားဘောကရွာမှာလိုက်သွားတာအဲ့ဒါအတူတူလိုက်သွားတော့အဲ့ဒီခေါင်းကိုမြုပ်မယ်ဆိုတော့တော့ရမကြီးရဲ့တူလို့တာပါလေသူ့တော့အရင်နေရာကိုတွတ်တူရနေတဲ့ခါကျတော့အယိုးလူကြီးတစ်ခုတွေ့ရောအဲ့ခေါင်းကြီးကတော့လည်းဝင်းဝင်းကလေးတွေလည်းအများကြီးခွန်ကြီးကျောင်းသားတွေအများကြီးဆိုတော့ကြောက်အောင်မလဲတူလာအောင်လည်းမတူအဲ့ဒီခေါင်းကြီးကိုဖြုတ်ဖြုတ်ပြီးတော့အဲ့ဒီတင်းရုံးကိုစိုက်ထားတာအဲ့ဒီတင်းရုံးကြီးကိုအဲ့ဒီခေါင်းကြီးချိန်ပြီးတော့အဲ့ဒီတော့မှတ်မိနေသေးတယ်နော်တကယ်မြင်ဘူးရင်အလုံးမအကျိုးကြီးရလို့ဥစဉ်တင်ဟုတ်လားအဲ့ဒါနဲ့ဟောအခုပြောပါတာပါပြောနေတာအယိုးကိုတိဆောက်ပြီးတော့အသာသွေးနဲ့လိမ့်ချံပြီးတော့တိဆောက်တာလေဒီခန္ဓာအိအဲ့ဒီခန္ဓာအိထဲမှာပါရှိတော့နဲ့ယထာဆိုတာသမိစုသမနောမကောသအောင်ရတော့တဲ့ဒီခန္ဓာအိထဲမှာစရာဆိုတဲ့ဦးမင်းဆွေးနေတဲ့သဘောလေးရှိတယ်မရဏဆိုတဲ့ပျက်စီးခြင်းတည်ဆုံခြင်းသဘောတရားလေးရှိတယ်ဒါလည်းမကောင်းဘူးလေမာနုံးမခေါ်စားပေါ်ရတော့လေမာနုံးလေအထင်လေးရှိတယ်မာနသာပါသူကပါဆိုအထင်လေးရှိတယ်မာနဆိုရင်အထင်လေးရှိမရှိဘူးလားကိုယ်ကိုယ်တော့အမျိုးမျိုးထင်နေရတာပဲဟုတ်လားမဟုတ်လားတော့ဟုတ်လားထင်တော့ထင်နေရတာပဲဟုတ်လားငါကယောက်ျားလေးငါကမိန်းကလေးငါကငယ်လေးတွေငါကပစီပစီရှိတယ်ငါကပြည့်စုံရှိအာပြင်းတက်တယ်ငါကဘလို့ရှင်တယ်သူကဘလို့ရှင်တယ်အမျိုးမျိုးအထင်လေးချူရက်ခတ်နေအောင်ထင်းနေတာလည်းမရှိဘူးလားအထင်လေးအထင်လေးမာနတရားဆိုအထင်လေးရှိနောက်မက္ခသူတော်ရဲ့ကောင်းကြီးယူကိုအတိမမပြုနိုင်တာဂျေဇူးကမ်းလာလို့လည်းပြောတယ်ဒီနေ့အဖြစ်သူတော်ကတော်တာတည်တာတက်တာဟုတ်တာတွေကိုရှင်းဖြစ်ဖြစ်အဲ့ဒါကိုသိကြတယ်အဲ့ဒီစိတ်တွေကလည်းအမှောက်ပြင်းလို့ပြုစင်နေတာအများကြီးရှိနော်အဲ့တော့အယိုးကိုထောင်ပြီးတော့အသားသွေးနဲ့လိမ့်ချံပြီးတော့တိဆောက်တာလေဒီခန္ဓာအိမ်ထဲမှာဘာလို့ရှိုံဆိုတော့အဲ့ဒီပုံချင်းတွေတည်ချင်းတွေအထင်ဆိုတဲ့မာနတွေကြည်လူကံချင်းဆိုတဲ့မက္ခတွေဒီတရားတွေပဲထည့်ထားတာတဲ့ကြည်ဘူးရမဟုတ်ဘူးလားအဲ့ဒီကာထာနာပြီးတော့အရဟန္တာဖြစ်သွားတာနော်ဒါကြောင့်ပြည့်တော်ပါတော်တို့အနစ်ချုပ်ကြည့်မယ်ဆိုရင်ခန္ဓာအနစ်သာတာမရှိဘူးတမ္ပိုးမရှိဘူးဆိုတာအမှန်ပဲတို့တော့အဲ့ဒါကိုကိုကတိအောင်မြင်အောင်မလုပ်တဲ့အခါကျတော့ကိုမှတိတယ်မြင်တဲ့သဘောမရှိဘူး။နော်တကယ်တမ်းတိသွားတာတော့အရတမညာလားကိုဉာဏ်ရသွားတော့ပြည်တော်တိသွားတယ်လို့ဆိုကြပါစို့ဟုတ်လား။တို့တော့အဲ့ဒီအနေထားဆိုတာအလုံးမမြင်ပါပါနဲ့ဟုတ်လား။ဟိုလည်းပဲကိုအတိုင်းတားနေတဲ့ကိုပုထုရှင်တဘာဝနော်ကလျာဏပုထုရှင်လေးတော့ဖြစ်အောင်ကြိုးစားနေတာဟုတ်လား။ပုပ္ပတ္တဝါဆိုတာမရှိဘူး။နော်ရုပ်တဲ့နတ်တဲ့ပေါင်းစုပြီးတော့အလုံးလုံးနေတာရုပ်တရားတွေကလည်းပဲဒီလိုတိဆောက်ထားတာအဲ့ဒီမှာနန္တရားကဆွဲမိပြီးတော့ဘကသာမူရိမတာမူရိစေစုံမူရိတိတ္တအမျိုးမျိုးတာအလုံးလုံးနေတာဟုတ်လားခန္ဓာရဲ့သဘာဝကိုအဲ့လိုမျိုးတိအောင်ကြိုးစားမယ်ဆိုရင် ခန္ဓာရဲ့ပုံမှာသိရင်သိတယ်လို့ဆွဲလန်းမှုဆိုတဲ့နှစ်သက်မှုကကျော်သွားရူလားကျော်သွားတော့သောဘကခန္ဓာလေးမမေ့နဲ့နော်ဒေသပတိမံလောကစိတ္တရာဇရူပယထာပါရီဝိတိရဏီလက်ထိသင်္ခောဝိဇာဏတလာကြကုန်တော့မင်းစီးတဲ့ယထာရစဉ်လိုအလွန်တရာမှဆိုင်းကျင်တဲ့ဒီခန္ဓာကိုယ်လေးဟူသောလောကကိုမြင်အောင်ကြည့်ကြကုန်တော့မြင်အောင်ကြည့်လို့သိပြီဆိုရင်အကညီချင်းဆိုတာအဲ့ဒီမှာမရှိဘူးမြင်အောင်လည်းမကြည့်ဘူးဘာမှလည်းမသိဘူးဆိုရင်တော့အဲ့ဒီဒုက္ခတွေမြစ်သွားနိုင်မယ်ဟုတ်လားဒီကံတားလေးနဲ့ကောင်းပါလေဟုတ်လားအဲဒါကြောင့်ပေးတဲ့ပေါင်းတော့ကိုယ်ခန္ဓာရဲ့သဘောတဘာဝကိုမြင်အောင်သိအောင်ကြည့်ကြရမယ်ဟုတ်လားအဲ့တော့ခန္ဓာက၅ပါးရှိတယ်ဒီကနေ့ဘယ်ခန္ဓာကိုအဓိကတော်လိုက်ရှုပတ်ခန္ဓာနော်ရုပ်အရှုဝိပရိမျက်စိနဲ့တော့မြင်ရတယ်နော်ဒါကြောင့်ကိုယ်မှာတခုထိကံတို့တွေးတွေထွက်လာပြီဆိုတော့ဒီလိုမှတွေးနေရှိနေတာပဲသိရတယ်ပေါ့အကျဉ်းကြီးကျင်းနေစွန့်နေဆိုတဲ့အခါမျိုးမှာလည်းအများကြီးသိပြနေရင်ကောင်းနေပေါ့ဟုတ်လားဒါပါလို့ဆိုတော့ကိုကိုယ်တိုင်မျက်ကွယ်ပြုပြီးတော့အမှန်တရားတွေကိုမသိအောင်နေနေတဲ့အနေအထားမျိုးကနေအမှန်တရားကိုသိအောင်နေလိုက်တဲ့အနေအထားမျိုးလွန်တရားမြင့်မြတ်တယ်လို့ဆိုနိုင်မလ
ား
ဆိုနိုင်တယ်ဒါကြောင့်ပေးတာပေါ့တော်တော်တို့ဒါလူငယ်တွေနဲ့ဘယ်လိုမှကိုက်နိုင်တယ်လို့ကျွန်တော်ထင်တာနော်အမှန်နားမလဲကြာအရှိအခါနာကိုတိဆောက်ထားပါမို့ထိုက်တော့တော့လိမ့်လာမှုတော့ရှိရမှာပေါ့ဟုတ်လားအေးဒါကြောင့်ဦးဇင်းတို့ဒီနေ့တရားဒီနာလေးတော့မှပါပြောရလို့ယုတ်တရားကိုနှစ်သက်ခြင်းသည်ဆင်းရဲဒုက္ခကိုနှစ်သက်တာပါဆင်းရဲဒုက္ခကိုနှစ်သက်နေခြင်းသည်ဆင်းရဲဒုက္ခကမလွတ်မြောက်အောင်လုံနေရရောက်တဲ့အဲ့ဒီဘုက္ခုမလွတ်မြောက်နိုင်ဟုတ်လားဒါကြောင့်ဆင်းရဲကလွတ်ခြင်းဆင်းရဲကိုမနှစ်သက်မှဖြစ်မယ်ဆင်းရဲကိုမနှစ်သက်ဖို့ဆိုရင်လည်းဒီခန္ဓာကောကိုမနှစ်သက်မှဆင်းရဲကိုမနှစ်သက်ရရောက်တယ်ဘောဇွန်တက်ဆင်းရဲတဲ့ခန္ဓာကနဲ့နမေသာပွဲတာအတူတူပဲဟုတ်တယ်မို့လားအေးဒါကြောင့်ပြေသောဘောင်းတော်တော်ဒီနေ့နည်းနည်းလေးဦးဇင်းတို့စဉ်းစားကြရလေးပြောလိုက်ပါတယ်ဟုတ်လားဥဒ္ဓကောင်းမှုနဲ့ပတ်သက်ပြီးတော့ဝန်သာပေါ်ရဝမ်းမြောက်ပေါ်ရတော့ဘာမှမပြောဖြစ်ဘူးပေါ့ဟုတ်လားဒီမှာလူရန်ထားကြတာလည်းရှိတယ်သီလစောင့်တည်တာလည်းရှိတယ်ကုတရားဘဝနာနာယူပြီးတော့တမာရီပညာကုလိုကောင်းမှုနဲ့ဖြစ်အောင်လုပ်ထားတာလည်းရှိတယ်အဲ့လိုပါဆိုတာကုပြုထားတဲ့ကံနဲ့တန်နဲ့အကျိုးကိုရကြတာပါဟုတ်လားကိုစိတ်စေတနာနဲ့တန်တဲ့အကျိုးကိုလူတိုင်းရကြတာပါဒါလေးဒီပင်နဲ့ကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးကိုဘုန်းကြီးကအတူတူပြောသွားတယ်လို့နားလည်စေချင်ပါတယ်ဟုတ်လားအဲ့ဒါကတော့ဘုံမကြခဏနာယူနေရမှာဆိုတော့အလုံးနဲ့နားလည်ကြပါတယ်သိကြပါတယ်ဟုတ်လားအခုပြောလိုက်တဲ့အပိုင်းလေးကတော့ဒါလူငယ်တွေအတွက်နည်းနည်းလေးသိတဲ့သိတိုင်းသိရင်လို့ထင်လို့ပေါ့ဒီထဲမှာတချို့လူလေးနဲ့တဲ့တရားတွေကိုစိတ်ဝင်စားတယ်လို့မပါဘူးလို့ပြောနိုင်တယ်နော်အဲဒါကြောင့်အလုံးအတ္တကကြီးအမိုင်းများပါလူငယ်လေးရောအလုံးမိမိရဲ့ခန္ဓာရဲ့သဘာဝအမှန်ကိုသိအောင်မြင်အောင်ကြိုးစားအထောက်ရမယ်ခန္ဓာရဲ့သဘာဝအမှန်ဒီအနေစားဒုက္ခအနတ္တများလာဖြစ်တယ်ဟုတ်လားအဲ့ဒါကိုသိဖို့မြင်ဖို့အတွက်သတိပဋ္ဌာန်ဒေသနာမှာလာတဲ့ဉာဏ်များနဲ့ကြိုးစားအထောက်ရမယ်ပေါ့အခုပြောလိုက်တာလည်းဒါသတိပဋ္ဌာန်ဒေသနာမှာလာတဲ့ဉာဏ်နဲ့ကတသိတည်းသာပါပဲကုဋ္ဌတာကမ္မထာလို့ပြောလို့မရဘူးလား
မရ
ဘူးဒါကြောင့်ပေးသဘောပြောလို့ဒီဒီကနေ့ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအရှုစုကိုပြုလုပ်အားထုတ်ပြီးတော့အဲဒီကုသိုလ်ကောင်းမှုအရှုစုတို့ရဲ့ဆွမ်းသက်တွေကြောင့်မညာဖွညာမြေမိတ်ပါမှုနဲ့တောင်းချောင်းမျက်မှောက်ပြုပရာဈေးကုန်တော်ဟုပတ္တနာအောင်စုပြုကြခုံးရတည်း